တရုတ်အစိုးရအနေနဲ့ရေပိုင်တဲ့ဆိုင်ရာပဋိပက္ခတွေကိုဘေးဖယ်ထားဖို့ဆန္ဒရှိပြီးအငင်းပွားနေတဲ့ရေပိုင်တဲ့နေရာတွေမှာပူးတွဲဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်သွားမယ်လို့တရုတ်သမ္မတရှီကျင့်ပင်ကပြောကြားလိုက်ပါတယ်။ဩစာအာဏာကြီးလာတဲ့နိုင်ငံရဲ့ပေါ်လစ်ဘျူရိုကိုဗုဒ္ဓဖူးနေ့ကပြောကြားခဲ့တဲ့မင်ကွန်းထဲမှာမစ္စတာရှီကအခုလိုမှတ်ချက်စကားပြောသွားတယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြကြပါတယ်။ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဦးစားပေးဖို့အတွက်ပဋိပက္ခတွေကိုဘေးဖယ်ထားဖို့ဆန္ဒရှိနေပေမဲ့တရုတ်နိုင်ငံနေနဲ့သူ့ရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးလက်လျှော့မှာမဟုတ်ဘူးလို့မစ္စတာရှီရဲ့ပြောကြားမှုကိုကိုးကားဖော်ပြခဲ့ကြတာပါ။ဘဲရေပိုင်နဲ့ကိုရည်ရွယ်ပြီးပြောဆိုရဲဆိုတာကိုတော့သူကမပြောခဲ့ပါဘူး။ဒါပေမဲ့သူ့ရဲ့မှတ်ချက်စကားကတော့ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးအကီတက်ကဆိုင်ကီရဲ့ဘေကျင်းမြို့ခီးစဉ်ပြီးမှထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဂျပန်ဘက်ကဆန်ကေကူလို့ခေါ်ပြီးတရုတ်ဘက်ကဒန်ယူလို့ခေါ်တဲ့အရှိတရုတ်ပင်လယ်ပြင်ထဲကလူသူမရှိတဲ့ကျွန်းတွေရှိရာကိုပြီးခဲ့တဲ့နှစ်တုန်းကတရုတ်မျိုးချက်ဖွဲ့တစ်ခုကတွားရောက်ပြီးအမျိုးသားရေးပြတ်တာခဲ့တဲ့ကိစ္စကိုဂျပန်ဘက်ကဒေါသထွက်ခဲ့ကြတာပါ။အဲ့ဒီအချိန်ကစပြီးအဲ့ဒီကျွန်းစုတွေနေမှာတရုတ်ရဲ့ကင်းလက်မှုတွေကိုတိုးမြင့်ထားခဲ့တယ်လို့အာရှစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကြားထိတ်တဲရင်ဆိုင်မှုတွေတိုးလာမှာကိုစိုးရိမ်နေရတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ရင်းမှာလည်းတဘာဝအရင်းမြစ်ပေါ်ကျတဲ့ကျွန်းစုတချို့နဲ့ပတ်သက်ပြီးတရုတ်ဟာဂျပန်၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့မလေးရှားနိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းတောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကစီးရေးလှုပ်ရှားမှုတွေကိုတိုးမြင့်လှုပ်ဆောင်ခဲ့ပြီးဒေတာရင်းတည်ငြိမ်မှုကိုချိမ့်ချောက်နေတယ်လို့ဖိလစ်ပိုင်ဘက်ကဆွဆွဲကြပဲ။ဒါပေမဲ့တရုတ်ဘက်ကညှင်းပယ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ပဋိပက္ခတွေမှာနိုင်ငံတွေအားလုံးနေနဲ့သူတို့ရဲ့သဘောထားမတူညီမှုတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းကြဖို့အတွက်တိုက်တွန်းထားပါတယ်။